စက်တင်ဘာလ10ရက်နေ့ကမိရှုခံခဲ့ရတဲ့မကွေးတိုင်းကံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေကဒီကနေ့စက်တင်ဘာလ13ရက်နေ့မှာဒုတိယအကြိမ်လာရောက်မိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိလောင်မှုအတွင်းမှာနေအိမ်တွေအပြင်စစ်ဘေးဒုက္ခသည်တွေအတွက်စုဆောင်းထားတဲ့ရိခါတွေမိလောင်ကျွမ်းသွားတယ်လို့လည်းပြောပြကြပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲကံကောနယ်တွေကကြီးရွာတွေကထွက်ပြေးတင်းရှောင်နေကြတဲ့သူတွေအခက်အခဲတွေပိုပြီးတော့ကြုံလာနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်။
မကွေတိုင်းကံကောခရိုင်နှမ်းခါရွာကိုဒီနေ့စက်တင်ဘာ13ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုရှိပဲစစ်သားတွေဝင်လာပြီးမီးရှို့သွားတာဖြစ်တယ်လို့ဒေသခံတွေက VOA ကိုအခုလိုပြောပါတယ
်။အဲဒီနေ့ကတော့ပါဗျာကျွန်တော်၈နာရီခွဲလောက်ကနေသူတို့ရွာထဲကိုတနက်တွေပေါက်ပြီးမှတပ်ဖြန်ပြီးဝင်လာပြီးမှတိတိကျကျပြီးအိမ်ကြီးကိုမီးရှို့သွားတယ်မီးရောင်ပုံးတွေနဲ့ဖြူသွားတယ်။သူတို့ရှို့သွားတယ်ဆိုတော့ကျွန်တော်တို့လူရွာထဲမှာမရှိတဲ့ဒီတိုင်းကင်းထောက်ခွဲတွေလာတယ်မှာကျင်းတော့နေရှိတယ်ကျင်းတော့နေရမြင်ပါလေဗျမိအောင်ဘုံလေးထူတာတွေလည်းပါသူတို့ပြန်ထားခဲ့တယ်အခွင့်အမြေပါတွေတက်ရှိရပါတယ်ဗျပတ်ပွားကြည့်လို့မိရှုတာမဟုတ်ပါဘူးရသူတို့ဒီနေ့ဖြစ်ပြီးမှမဖြစ်ပါဘူးဗျသူတို့ဖြစ်ပြီးမှမဖြစ်ဘူးနဲ့ကိုရွာတဲ့ကိုတတ်တတ်နဲ့ပြီးမိဝင်ရှုသွားပါလေဗျအိမ်ကတော့14အိမ်ကဆက်14အိမ်ဆိုင်မှာစိတ်ယုံတယုံပေါ့ဆန်စိတ်စိတ်ယုံတယုံရယ်ဒါမှစိတ်ဘေးဆောင်တွေတက်လောက်ကတဲ့ရစ်ခါတွေပြထားတဲ့တဲနဲ့တဲမျိုးဆောင်သွားပါလေခုနေလို့အထာတော့ဝါစားချင်နေကားနေရခါလေးရပြီးတော့ပြီးရတဲ့ဖြစ်ပြတဲ့ဝတ်တဲကိုတခုနေပဲပြီးကြတာများပါရဲ့
နန်းကားရွာသားထောင်တဲ့ချီအိုးရင်ပစ်ထွက်ပြေးနေကြရပါတယ်ပြီးခဲ့တဲ့တောက်ကြနေစက်တင်ဘာလ10ရက်ကလည်းစစ်တပ်ကနန်းကားရွာကိုမီးရှို့သွားတဲ့အတွက်နေအိမ်36လုံးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ9ရက်ကစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေနန်းကားရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာအခုလိုစစ်တပ်ကရွာတွေကိုမီးဝင်ရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်နန်းခါရွာတွေကအိမ်တွေမီးလောင်ကျွမ်းမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။ဇွန်လတုန်းကလည်းမကွေတိုင်းပေါ့မြို့နယ်တောင်ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးအရှုခံခဲ့ရပြီးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တယ်လို့တပ်ကြီးဖိုးဖွားနှုတ်ဦးလည်းတည်ဆုံးခဲ့ပါတယ်။မီးလောင်တာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကအပြန်အလှန်ဆွတ်ဆွဲကြပါဗျ။အဲဒီနောက်ကင်းမရွာမီးပြေဒုက္ခသည်တွေအတွက်လှူဒါန်းတဲ့စာနယ်ဇင်းကားတွေကိုစစ်ကောင်စီတပ်တွေကမီးရှို့တဲ့အတွက်အတုံးဆောင်စားနေရိတ်ခါတွေမီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မကွေတိုင်းကံကောမြို့နယ်နဲ့ကပ်နေတဲ့သခိုင်းတိုင်းကလေးမြို့နယ်တွေကကြောက်ပြုတ်ရွာမှာစစ်တပ်ကတက်ဆွဲထားတဲ့အတွက်အနီးနားကကြေးရွာသားတွေဟာတင်းရှောင်နေကြရပါဗျ။အဲ
သူတို့ဘက်မှာခုကတော့စစ်သားတွေကအခုကြောက်ပြုတ်ပြီးကြောက်မှတက်ဆွဲနေကြရ။အဲအခုလို့လို့ဆရာတော်ဒါနေနေပြတဲ့ကဘာမှမလုပ်ချမ်းမှုရှိသေးရသူတို့ကအခုကျွန်တော်တို့ရွာအထိကြကျွန်တော်တို့တို့တောင်တောင်ကြောင့်တင်းရှောင်ရတယ်ဗျ။အဲခါခါတော့ဒါအခုရဒီဥဒုမကောင်းတော့မိုးကလည်းအများကြီးယူရနာဆိုတော့24နာရီယူရနာဆိုတော့ဒီမိုးစမှာတော့ခိုးလုံဖို့ဆိုတော့တော်တော်ခက်ခဲနေရ
စတင်မာလာရှိရကစပြီးတော့ဂန်ကောနယ်တွေကိုစစ်ကောင်စီတပ်တွေအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးစတင်မာ9ရက်မှာမြင်သားကြီးရွာနဲ့ကုန်းရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းဆယ်ကျော်သက်လူငယ်အများစုအပါအဝင်ဒေသခံ18ဦးသေဆုံးခဲ့ရပါတယ်တိုက်ပွဲတွေဖြစ်ပြီးစက်တင်ဘာလ9ရက်နေ့လယ်တနင်္လာနေ့ကစလို့စစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေချိန်မြင်သားကြီးရွာအဝင်မှာ PDF 50ခန်းကလက်နက်ငယ်2မီးသရက်တွေနဲ့ပစ်ခတ်တိုက်ခတ်ခဲ့လို့လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့ချိန် PDF တွေကအရှိတ်ဘက်ကိုဆုတ်ခွာပြေးသွားခဲ့ပြီးလက်နက်တွေသိမ်းဆည်းရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဂန်ကောခရိုင်ထဲမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံတွေတောင်းနှဲချီပြီးကြီးရွာကိုဆုံးခွာပြီးဘေးကင်းရာတောတောင်တွေထဲမှာခိုးလုံနေကြရပါတယ်ခင်ဗျာ။